သမရဥသိန်းစိန်ကယဟန်ရှင်လူပြည်သူလူထုအနေနဲ့တိုင်းပြည်တည်ငြိမ်အေးချမ်းရေးတရားဥပဒေစိုးမိုးရေးနဲ့စည်းကမ်းရှိတဲ့ဒီမိုကရေစီရှင်သန်ရေးအတွက်ဝိုင်းဝန်းအကူအညီပေးကြဖို့မေတ္တာရပ်ခံပန်ကြားလိုက်ပါတယ်။မလ31ရက်ဒီကနေ့ညဘက်ရေဒီယိုကနေတဆင့်တိုင်းပြည်ကိုမိန့်ခွန်းပြောကြားရမှာအခုလိုပြောသွားတာဖြစ်ပါတယ်။ဒီမိုကရေစီကလူလူမုံတိုင်းကထန်ထန်ဖြစ်နေရင်ပြည်သူတွေလိုလားတဲ့ဒီမိုကရေစီရှင်သန်ဖွံ့ဖြိုးရေးအတွက်အနောက်ရှေ့ဟန်တာဖြစ်စေလိမ့်မယ်လို့ဦးသိန်းစိန်ကပြောပါတယ်။တိုင်းပြည်ဝန်ထမ်းတွေရဲ့အခက်အခဲကိုစာနာပြီးအရင်ကထောက်ပံ့ပေးထားခဲ့တဲ့ကြက်ငွေ 3,000 ထောက်ပံ့ကြီးကိုဆက်လက်တက်မှတ်ထားမှာဖြစ်ပြီးကြက်ငွေ 2,000 လစာငွေကိုအခုဧပြီလကစပြီးတော့ထပ်မံတိုးပေးသွားမယ်လို့လည်းသမ္မတကပြောသွားပါတယ်။မိုဘိုင်းနဲ့ကင်ဖုန်းစင်ကတ်တွေကိုလည်းအခုဧပြီလကစပြီးတော့ဆက်သွယ်ရေးသတင်းနဲ့ဤပညာဝန်ကြီးဌာနကလိုအပ်တဲ့အမိစာထုတ်ပြီးတော့အသက်သာဆုံးကြက်ငွေနှုံးထားနဲ့ရောင်းချပေးသွားမှာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။တောင်သူလယ်သမားနဲ့အလုပ်သမားတွေအတွက်ငွေချေးအရင်းနှီးဖြည့်ဆည်းပေးနိုင်မှုအတွက်အသေးစားငွေစုငွေချေးပန်းအသေးစားငွေစုငွေချေးအသင်းများနဲ့သမဝရမငွေစုငွေချေးအဖွဲ့တွေတည်ထောင်ပြီးတော့ကြဲကြဲပြန့်ပြန့်ကြိုးပမ်းဆောင်ရွက်နေပါတယ်လို့သမ္မတဦးသိန်းစိန်ကပြောပါတယ်။ပြည်ပကအထောက်ပံ့ချေးငွေတွေကိုရယူပြီးတော့ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်။စစ်တပ်ကိစ္စနဲ့ပတ်သက်ပြီးတော့လည်းသမ္မတကပြောဆိုရမှာတက်မတော်ဟာအစင်လာကြီးမားတဲ့တက်မတော်ဖြစ်ကြောင်းဒီမိုကရေစီအသွင်ကူးပြောင်းနေတဲ့ကာလမှာပြည်သူများနဲ့အတူပူးပေါင်းပါဝင်ပြီးတော့အရေးကြီးတဲ့အခမ်းကဏ္ဍတွေကနေပါဝင်ဆောင်ရွက်နေပါတယ်လို့ပြောပါတယ်။တန်ပြီကိုကာကွယ်စောင့်ရှောက်တဲ့နေရာမှာတက်မတော်ရဲ့ကောင်းမွန်တဲ့အစင်လာတွေအင်အားတွေကိုအင်အားအဖြစ်နဲ့အသုံးပြုသွားမှာဖြစ်တယ်လို့လည်းသမ္မတဦးသိန်းစင်ရဲ့ရေဒီယိုကနေတဆင့်ပြောကြားတဲ့မင်ကုန်းမှာထည့်သွင်းပြောဆိုသွားပါတယ်ခင်ဗျာ။